မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့လွတ်မြောက်ရေးအတွက်ခရစ်ယာန်ဘာသာဝင်တွေရဲ့နေထူးနေမြတ်ဖြစ်တဲ့ Easter တနင်္ဂနွေနေ့မှာတော့မြန်မာနိုင်ငံမှာရှိတဲ့ Roman Catholic ဘာသာဝင်တွေရဲ့အကြီးအကဲယဟန်အမတ် Charles Mambo ကမေတ္တာရပ်ခံလိုက်တယ်လို့အာရှ Catholic ဘာသာဝင်တွေရဲ့ UCA News မှာဖော်ပြပါရှိပါတယ်လူတဦးချင်းအနေနဲ့ပြီးတော့တနိုင်ငံလုံးအနေနဲ့နာကျင်မှုတွေအမုန်းတရားပေါ်ပေါက်နေစေတဲ့ကြောက်တုံးကြောက်ခဲတွေကိုအဝေးကိုလိမ့်သွားအောင်လို့တွန်းချလိုက်ကြပါစို့ယေရှုခရစ်တော်ရဲ့ငြိမ်းချမ်းရေးမိန့်ကြားချက်တွေနှလုံးသားထဲမှာလာမကလမ်းတွေအိမ်တွေနဲ့နိုင်ငံတိုင်းမှာပြန့်နှံ့ကြပါစေဆိုပြီးတော့ပြောကြားလိုက်ပါတယ်။အသက်84နှစ်ရှိပြီဖြစ်တဲ့ယဟန်မတ် Charles Bo ကဒီနိုင်ငံမှာ Easter သတင်းစကားအစ်စ်ကိုကြားရပါစေလွတ်လပ်ပြီးတော့ငြိမ်းချမ်းတဲ့နိုင်ငံဖြစ်နေတဖန်ပြန်လဲထမြောက်ပါစေလို့ဆုတောင်းပြောကြားခဲ့တာဖြစ်ပါတယ်။တဆက်ထဲမှာပဲခရစ်ယာန်ဘာသာဝင်တွေအနေနဲ့ငြိမ်းချမ်းရေးဆောင်ရွက်တဲ့သူတွေအနေနဲ့တရားမျှတရေးနဲ့ညီမျှရေးအတွက်ပညာပေးလှုံ့ဆော်ကြဖို့သူကတိုက်တွန်းပါတယ်။ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကိုစစ်ကောင်စီဘက်ကလေကြောင်းဆစ်ဆင်မှုလက်နက်ကြီးမီးရှို့ဖျက်ဆီးမှုတွေအရှိန်မြင့်လှုံ့ဆော်နေချိန်မှာအခုလိုမြစ်တာရက်ခံသွားတာဖြစ်ပါတယ်ရှင်။